မခွန်ညိုရေတခါတခါမှဝါရှင်တန် DC မြို့တော်တဝိုက်ကြားနေမြင်နေရတာတွေဟာရုပ်ရှင်ဇာတ်လမ်းတွေတိုင်ဖြစ်နေတယ်လို့ပဲဗ
ျသိပါတယ်ရှင်အိမ်နောင်ရေးဖောက်ပြန်မိပါတယ်ဆိုပြီးယာရုကနှုတ်ထွက်သွားတဲ့ CIA ညွှန်ကြားရေးမှူးချုပ်ဗိုလ်ချုပ်ကြီး David Petraeus ကြောင့်ကိုပြောမလို့မဟုတ်လားဒီကြောင်ကသတင်းတွေထဲမှာရောရုပ်မြင်တန်ကြားမှာပါအကျိတ်နဲ့ဆွေးနွေးနေကြတဲ့အဆင့်ကိုရောက်နေပြီလေသူတို့ကပြောရင်ပြောရင်နဲ့အမှုကပိုးပြီးတော့ရှုပ်လာသလိုပဲနော
်ဟုတ်ပါတယ်အစကတော့ဒီလူကြိုက်များတဲ့သူရဲကောင်းစစ်ဗိုလ်ချုပ်ကြီးတယောက်ကအိမ်ထောင်ရေးဖောက်ပြန်မိတာဟာသူ့ရဲ့ကြီးမားတဲ့လုပ်ငန်းတာဝန်အနေအထားအရမဖြစ်သင့်ခဲ့တဲ့ဆုံးဖြတ်ချက်အမှားပါဆိုပြီးဝန်ခံနှုတ်ထွက်သွားတော့လူတိုင်းအံ့အားသင့်ရတယ်လို့စိတ်မကောင်းလဲဖြစ်ကြရတယ်မဟုတ်လားဒါကြောင့်ပဲသူတို့ပဲအရင်က CIA ညွှန်ကြားရေးမှူးချုပ်တာဝန်ကိုယူခဲ့ဘူးပြီးလက်ရှိကာကွယ်ရေးဝန်ကြီးလုပ်နေတဲ့ Leon Panetta ကအခုလိုပြောခဲ့တာ
ပါ It was a very sad situation to you know have a distinguished career like that end in this manner and I you know my heart obviously goes out to him and to his family butI think he took the right step.
ကြီးမားတဲ့ယာရုတာဝန်တွေကိုထူးထူးချွန်ချွန်ထမ်းဆောင်ခဲ့တဲ့သူတယောက်အနေနဲ့အခုလိုအဖြစ်မျိုးနဲ့ယာရုအဆုံးသတ်ခဲ့ရတာကိုစိတ်မကောင်းပါဘူး။သူရောသူ့မိသားစုအတွက်ပါကျွန်တော်အလွန်ဝမ်းနည်းပါတယ်။ဒါပေမဲ့လည်းဗိုလ်ချုပ်ကြီး Petraeus အနေနဲ့မှန်ကန်တဲ့လမ်းကိုရွေးခဲ့တယ်လို့ယူဆပါတယ်။ CIA အဖွဲ့ကြီးရဲ့ညွှန်ကြားမှုချုပ်ဆိုတဲ့ယာရုဟာအလွန်တာဝန်ကြီးမားသလိုလူပုဂ္ဂိုလ်တယောက်အနေနဲ့ယုံကြည်စွာတာဝန်ခံနိုင်မှုဆိုတာဟာလည်းအဓိကအရေးပါပါတယ်လို့ကာကွယ်ရေးဝန်ကြီး Leon Panetta ကပြောသွားတာ
ပါ။ဟုတ်ပြီလေ။အိမ်နောင်ရှိတဲ့ဗိုလ်ချုပ်ကြီး Petraeus ကသူ့ရဲ့ကိုရီးယားအထုပ်ပတ်တီရေးခဲ့တဲ့ Paula Broadwell နဲ့ညှိစွန်းမိပါတယ်။တာမန်အဖြစ်ကြည့်ရင်အိမ်ထောင်ရေးပြဿနာတရပဲဖြစ်ပေမဲ့သူတာဝန်ယူရတဲ့ CIA အဖွဲ့ကြီးအနေနဲ့ဆိုရင်တော့လုံခြုံရေးအရာကြိုးပောက်မှုတွေထိုးနှက်လာတာတွေရှိနိုင်တယ်လို့ဝန်ခံပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကပဲနှုတ်ထွက်သွားခဲ့တာပါလေ။သမ္မတဥဘာမားကလည်းလက်ခံခဲ့တယ်မဟုတ်လား။အဲ့ဒီနောက်ပိုင်းမှာဆက်ဖြစ်နေတာတွေကိုတော့ကျွန်မလည်းသိနားမလဲဘူးရှင်
။ဒါကနှစ်ပိုင်းရှိပါတယ်။ပထမတစ်ပိုင်းက CIA ညွှန်ချုပ်ဗိုလ်ချုပ်ကြီး Petraeus ဟာလီဗျားနိုင်ငံဘန်ဂါဇီမြို့အမေရိကန်ကောင်စစ်ဝင်ရုံးအတိုက်ခိုက်ခံရပြီးအမေရိကန်သံအမတ်ကြီး Chris Steven နဲ့ဝန်ထမ်း3ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး CIA ကဘာတွေသိရှိလှုပ်ဆောင်ခဲ့တယ်လဲဆိုတာကို Congress လွှတ်တော်စုံစမ်းရေးကော်မရှင်တခုရဲ့ရှေ့မှောက်မှာဒီတစ်ပတ်အတွင်းအစ်စ်ခံရဖို့ရှိပါတယ်။အခုသူနှုတ်ထွက်သွားတယ်ဆိုတော့ဒီကိစ္စလက်တလောပြတ်သွားခဲ့ရပါပြီ။ဒီကြားထဲမှာအစအပြန်ပေါ်လာတာကတော့သူနဲ့ညီဆွန်းခဲ့တယ်ဆိုတဲ့ကလေးနှစ်ယောက်အမေ Paula Broadwell ကဒီကလေးလာဇန်ပိုင်းတော့ကဒန်ဘာတက်ကတူဟောပြောဝဲတစ်ခုမှာပြောခဲ့မှုတဲ့အချက်တွေပါပဲ။လီဗျားနိုင်ငံဘန်ဂါဇီကောင်စစ်ဝင်ယုံအခန်းစွဲတစ်ခုထဲမှာလီဗျားပြည်သူစစ်လက်နက်ကိုင်တချို့ကိုဖမ်းဆီးထိန်းသိမ်းထားတဲ့ CIA အကျဉ်းခန်းတစ်ခုရှိနေတာမို့စက်တင်ဘာလ17ရက်နေ့ကဖြစ်ပျက်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုဟာဒီအကျဉ်းခန်းကိုရည်ရွယ်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Paula Broadwell ကအခိုင်အမာပြောခဲ့ပါတယ်။အခုတော့သူဟာ CIA ညွှန်ကြုံးနဲ့ညီစွန်းနေခဲ့တဲ့သူဆိုတာပေါ်လာတော့ဒီလျှို့ဝှက်သတင်းတွေပေါက်ကြားခဲ့ပုံနဲ့ပတ်သက်ပြီးထပ်ပြီးစုံစမ်းစရာပြောစရာတွေဖြစ်လာတာပေါ့။
ဒါကြောင့်ပဲရုပ်မြင်သံကြားမှာမြောက်ကယ်ရိုလိုင်းနာကရှာလော့မြို့မှာရှိတဲ့သူ့အိမ်ကို FBI ကဝင်ပြီးတော့စာရွက်စာတမ်းတွေသိမ်းဆည်းရတဲ့ပုံကိုတွေ့ရတာကိုကျမကတော့အိမ်တောင်ရေးဖောက်ပြန်မိတာလေးနဲ့ဘာကြောင့်များအခုလိုအထူးတလဲရှာဖွေမှုတွေခံနေရတာလဲလို့တွေးမရဘူးဖြစ်နေတာ
အဲ့ဒီ FBI တွေကစုံစမ်းရှာဖွေနေတဲ့ကိစ္စကပဲအမေရိကန်နိုင်ငံရေးလောကမှာပြောစရာနောက်တစ်ခုဖြစ်လာတာခင်ဗျတကယ်တမ်းမှာကတော့ဗိုလ်ချုပ်ကြီး Petraeus နဲ့အဲ့ဒီ Paula Broadwell ရဲ့ကိစ္စကို FBI ကသတင်းရပြီးစုံစမ်းမေးမြန်းနေတာလွန်ခဲ့တဲ့စက်တင်ဘာအောက်တိုဘာလလောက်ကလေးကလေးဗျဗိုလ်ချုပ်ကြီး Petraeus ရဲ့တခြားမိတ်ဆွေအမျိုးသမီးတူစီကိုထူးဆန်းတဲ့ချင်းချောက်စာသဘောမျိုးစာတွေအီးမေးလ်ကနေတဆင့်ရောက်လာတာကို FBI ကိုအကြောင်းကြားရကနေတဆင့်စုံစမ်းတော့ဒီစာတွေကို Paula Broadwell ကပို့တာဆိုတာကိုဆက်ဆက်မိသွားတယ်လို့အိမ်တော်ရေးအရှုပ်တော်ပုံမှာရုံထောင်ကြောင်ပြီးဖြစ်သွားကြရတာပါခင်ဗ
ျရှုပ်တဲ့ရှုပ်လာပြီနော်အဲ့ဒီအမျိုးသမီးကဘယ်သူလဲရှင
် Florida မှာနေတဲ့ Washington အတိုင်းဝိုင်းမှာဝင်ဆက်တဲ့ Jill Kelly ဆိုတဲ့အမျိုးသမီးခင်ဗျသူကတော့ဗိုလ်ချုပ်ကြီး Petraeus နဲ့တာမန်မိတ်ဆွေပါပဲလို့ဆိုပါတယ်။ဗိုလ်ချုပ်ကြီး Petraeus ကလည်းသူ့အနေနဲ့အမျိုးသမီးတယောက်တည်းနဲ့ပဲဖောက်ပြန်မိတာပါလို့ဝန်ခံထားတာပါ။ဒါပေမဲ့လည်း Paula Broadwell ပို့တဲ့ email နဲ့ချင်းချောက်စာတွေထဲမှာတော့အစင်းမြင့်ဗိုလ်ချုပ်ကြီးတွေရဲ့အသွားအလာအဝင်အထွက်ကိစ္စတွေကိုပါပါနေရမှုဒါဟာလုံခြုံရေးအရာစီးပေါက်နေပြီဆိုတဲ့သဘောမျိုး FBI ကစိုးရိမ်ပြီးစုံစမ်းခဲ့တာပါ။တနင်္ဂနွေဒီဇင်ဘာဂျေကယ်လီရဲ့တခြားမိတ်ဆွေနောက်တစ်ယောက်ဖြစ်တဲ့အာဖဂန်စစ်တပ်တွေရဲ့တပ်မှူးကြီးဗိုလ်ချုပ်ကြီးဂျွန်အလန်လည်းအခုစုံစမ်းစစ်ဆေးခံရတဲ့အထက်ပါလာနေပြီခင်ဗ
ျ။ဒါဆိုရင်အမေရိကန်နိုင်ငံရေးလောကကရောဘယ်လိုများပြောဆိုလာကြပြန်ပြီလဲရှင
်။အဓိကအတန်းအကျယ်ဆုံးပြောလာတာကတော့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ဥက္ကဋ္ဌဒီမိုကရက်အထက်လွှတ်တော်အမတ်ဒိုင်ယန်ဖိုင်းစတင်းခင်ဗျ
။ This is something that could have had an effect on national security. I think we should have been told.There is a way to do it and that is just
ဒါဟာအမျိုးသားလုံခြုံရေးကိုထိပါလာနိုင်တဲ့ကိစ္စဖြစ်တယ်ဒီကိစ္စစုံစမ်းနေရတယ်ဆိုတာကို FBI ကအစိုးရကစီးနှိတ်ထောက်လှမ်းရေးကော်မတီကိုအကြောင်းကြားသင့်ပါတယ် လွှတ်တော်နှစ်ရစလုံးရဲ့ထောက်လှမ်းရေးကော်မတီဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌတွေစုစုပေါင်း၄ယောက်လောက်ကတော့ဒီကိစ္စကိုကြိုတင်ပြီးတည်ထားသင့်ပါတယ်လို့ဒိုင်ယန်ဖန်စတင်းကပြောသွားတာပါဒီကိစ္စကြီးကိုတနိုင်ငံလုံးလူသိရှင်ကြားသိပြီးမှသူတို့လည်းကြားရတဲ့အတွက်မကြေမနက်ဖြစ်နေရတဲ့သဘောပေါ့
ဟုတ်တော့လေဟုတ်ပါလိမ့်မယ်လေ CIA ညွန်ချုပ်ကွန်ဂရက်လွှတ်တော်မှာလစ်ဗျားကောင်စီဝင်ရုံးအတိုက်ခိုက်ခံရမှုစစ်ဆေးခံရကဏ္ဍမှာရုတ်တရက်နှုတ်ထွက်ခဲ့ရတဲ့ကိစ္စဒါအပြင်သမရရွေးကောက်ပွဲတလျှောက်လုံးမှာဒီကိစ္စသို့သောတန်တန်တောင်းမထွက်ခဲ့တဲ့အခြေအနေတွေကိုကြည့်မယ်ဆိုရင်ဒါဟာသွေးရသားရုံမဟုတ်ဘူးလို့သူတို့လည်းတွက်ပုံရပါတယ်နော
်ရှေ့ဆက်နားဆွင့်ကြဖို့ပေါ့ခင်ဗျာကျွန်တော်ပြောခဲ့သလိုပါပဲတကယ်အဖြစ်တွေဟာရုပ်ရှင်ဇာတ်လမ်းတွေထဲပိုပြီးစမ်းကြပါတယ်